ဗြိတိန်ဂျာမနီနဲ့နယ်သာလန်နိုင်ငံတာဝန်ရှိသူတွေကသူတို့ရဲ့နိုင်ငံသားတွေကိုလီဗျားနိုင်ငံဘန်ဂါဇီကနေအများဆုံးထွက်ခွာကြဖို့တိုက်တွန်းလိုက်ပါတယ်။အနောက်နိုင်ငံသားတွေပေါ်အတိအကျပြစ်မှတ်ထားတိုက်ခိုက်တာတွေတိတ်မကြခင်အချိန်တွင်လုတော့မယ်ဆိုတဲ့ချင်းကြောင်းမှုတွေဖြစ်ခဲ့ပြီးတဲ့နောက်အခုလိုမျိုးပြောလိုက်တာဖြစ်ပါတယ်။ဘန်ဂါဇီမြို့လုံခြုံရေးအခြေအနေနဲ့ပတ်သက်ပြီးတော့အဲ့ဒီနိုင်ငံ၃ခုကနိုင်ငံသားရေးဝန်ကြီးဌာနကကြာသပတေးနေ့မှာကြေညာချက်တွေထုတ်ပြန်ခဲ့တာပါ။ဘန်ဂါဇီမှာအကြမ်းဖက်ချင်းကြောင်းမှုတွေအတော်လေးကိုမြင်မာနေပြီးဘယ်သူဘယ်ဝါဆိုတာခွဲခြားခြင်းမရှိဘဲနိုင်ငံသားတွေရှိတဲ့နေရာတွေကိုပြစ်မှတ်ထားပြီးတိုက်ခိုက်တာတွေလုလာနိုင်တယ်လို့ဗြိတိန်နိုင်ငံကပြောပါတယ်။အခုလိုကြေညာလိုက်တဲ့အတွက်အဲ့ဒီမှာရှိတဲ့နိုင်ငံသားတွေအပေါ်ဘယ်လောက်အထိအကျိုးသက်ရောက်မှုတွေရှိလာစေမယ်ဆိုတာကိုတော့မသိရသေးဘူးလို့ပြောပါတယ်။ပြီးခဲ့တဲ့စက်တင်ဘာလ17ရက်နေ့ကလီဗျားနိုင်ငံဘန်ဂါဇီမှာရှိတဲ့အမေရိကန်ကောင်စစ်ဝင်ရုံတိုက်ခိုက်ခံရတဲ့နယ်ပတ်သက်ပြီးတော့အမေရိကန်လွှတ်တော်ရှေ့မှောက်မှာအမေရိကန်နိုင်ငံသားရေးဝန်ကြီးဟီလာရီကလင်တန်ထွက်ဆိုခဲ့ပြီးတရားကြမှာအခုလိုသတိပေးတာတွေထွက်ပေါ်လာခဲ့တာလည်းဖြစ်ပါတယ်။လီဗျားနိုင်ငံမှာစက်တင်ဘာ17ရက်တိုက်ခိုက်မှုကြောင့်အမေရိကန်သမ္မတခရစ်စတိုဖာစတီဗန်နဲ့တခြားအမေရိကန်သုံးဦးသေဆုံးခဲ့ပါတယ်ခင်ဗျာ။